မေရိကန်ကဖန်ထားတဲ့ဂျပန်ယာကူဇာဂိုင်းကောင်းဆောင်တယောက်စီကနေမြေပြင်ကဝင်ပစ်ဒုံးကြီးတွေကိုငွေသားအပြင်ငွေစေဝါနဲ့ပါလဲလဲလို့ဝယ်ယူဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွချက်ကိုကရင်တိုင်းသားအစည်းအရုံး KNU ကငင်းဆန်လိုက်ပါတယ်။ KNU ဟာငွေစေဝါရောင်းဝယ်နဲ့လုံးဝဆက်ဆက်ပတ်သက်မှုမရှိဘူးလို့အထူးထွေတွင်ရင်မူပရိုစောရာဒူမူက VOA ကိုပြောပါတယ်။ဒါကျွန်တော်တို့ရဲ့မူဝါဒဖြစ်ပါတယ်။အဲ့ဒါကျွန်တော်ပြောနိုင်တာပါပဲလို့ပရိုစောရာဒူမူကပြီးခဲ့တဲ့သတင်းပတ်တွင် VOA ကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်။KNU လည်းနိုင်ငံအဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU မျိုးသားလူမျိုးရေးတပ်မတော် KNL အနေနဲ့မူရစီဝါအရောင်းအဝယ်ဒါမှမဟုတ်ဂျပန်ယာကူဇာဂိုင်းနဲ့လုံးဝအဆက်ဆက်မရှိသလိုမြေပြင်ကဝင်ပစ်ဒုံးကျည်တွေရယူဖို့လည်းစိတ်မဝင်စားဘူးလို့ KNU ပြောခွင့်ရပရိုစော့တော်နီကလည်းတယ်လီဖုန်းကားတစ်ဆင့်ပြောပါတယ် KNL ဟာ KNU ရဲ့ထင်ကုန်မှုအောက်မှာရှိတဲ့စစ်ဖက်အဖွဲ့ဖြစ်ပါတယ်အဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်လိုအပေးယူမျိုးမှမရှိပါဘူးကျွန်တော်တို့မသိပါဘူးကျွန်တော်တို့မူဝါဒကရှင်းပါတယ်ကျွန်တော်တို့နဲ့မပတ်သက်ပါဘူးအဲ့ဒီကိစ္စကျွန်တော်တို့မလုပ်ပါဘူးကျွန်တော်တို့ဘာမှကိုမသိပါဘူးအဲ့ဒီတဲ့ရင်ကြတော့ကျွန်တော်တို့တိတ်အံ့ဩသွားပါတယ်ဘယ်လိုမှကိုမပတ်သက်ပါဘူးလို့ပရိုစော့တာနီကပြောပါတယ်ဂျပန်ယာကူဇာဂိုင်းခွင့်ရဖွဲ့ခေါင်းဆောင်ထက်ကီစီအေဗီဆာဝါနဲ့အပေါင်းပါထိုင်းလူမျိုး၃ဦးတို့ပေါ်အမေရိကန်နယူးယောက်တောင်ပိုင်းခံအစိုးရရှိနေရုံရဲ့ဆွဆွဲချက်ထဲမှာ KNU UWS ဝါတာဖွဲ့နဲ့တောင်ပိုင်းရှမ်းလန်းနိုင်ငံအဖွဲ့ SSAS တို့ကိုထည့်သွင်းဖော်ပြထားတာပါဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ UWS နဲ့ရှမ်းတောင်ပိုင်းနယ်နက်ကိုင်အဖွဲ့ SSAS တို့ကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ